ကတ်တပုံတွင်နဲ့တနင်္ဂနွေနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကတ်တပုံ33ယောက်နဲ့တူရကီစစ်သား8ယောက်သေဆုံးခဲ့တယ်လို့တူရကီစစ်တပ်ကပြောပါရယ်။အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့တောင်ချန်းသူကတ်အလုသမားပါတီဝင်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ထိုးစစ်ဆင်ကလေးကကတ်တပုံပေါင်း112ယောက်ကိုတုပ်တင်နိုင်ခဲ့တယ်လို့တူရကီစစ်တပ်ကပြောပါရယ်။ကတ်တပုံတွေကတော့အဲ့ဒီအဆိုကိုညှင်းဆန်ပြီးတော့တူရကီစစ်သား43ယောက်ကိုတတ်ဖြတ်ခဲ့တယ်လို့ခြေပပြောဆိုထားတဲ့အကြောင်းအစ္စတန်ဘူမြို့ကနေ VOA သတင်းတော့ Dorian Jones သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
အီရန်နိုင်ငံနယ်စပ်မှာရှိတဲ့လေဆိပ်ကိုခြေကုပ်ယူတိုက်ခိုက်နေတဲ့တူရကီတိုက်လေယာဉ်တွေဟာအီရန်နိုင်ငံမြောက်ပိုင်းအတွင်းကြကြမှာရှိတဲ့ပြစ်မှတ်တွေကိုထိမှန်နေပါဗျ။အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ကတ်အလုသမားပါတီရဲ့ခြေကုပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်နေတဲ့တူရကီခြေလျင်တပ်ရင်းကိုတင်နက်တင်ဟယ်လီကော်ပတာတွေနဲ့အတူဒီတိုက်လေယာဉ်တွေကလေကြောင်းကကူညီတိုက်ခိုက်ပေးနေကြတာပါ။တူရကီတပ်ဖွဲ့ဝင်တွေဟာအီရန်နဲ့အီရန်နယ်စပ်မှာရှိတဲ့ကန်ဒီလ်တောင်တန်းနေနာကိုလေဒီနဲ့ဆင်းခဲ့ကြတဲ့အကြောင်းကိုလည်းတူရကီသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီကန်ဒီဒေတာဟာတောင်ချမ်းသူတွေခြေကုပ်ယူထားတဲ့အကြီးဆုံးစခန်းတစ်ခုလည်းဖြစ်ပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေတာဟာလူရေရပြန့်နှံ့နေသလိုတောင်တန်းနေနဲ့ထူထပ်နေတဲ့အတွက်ထိခိုက်ဒဏ်ရာရတဲ့ဆင်းအတီအကျကိုတိကျအတီးပြုတ်ဖို့အတွက်အခက်အခဲတွေရှိနေပါတယ်။ PKK လို့ခေါ်တဲ့ဒီကတ်အလုသမားပါတီပြောခွင့်ရပုဂ္ဂိုလ်ကတော့တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းနဲ့တူရကီဟယ်လီကော်ပတာတစ်စင်းကိုသူတို့ပစ်ချနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့သလိုတူရကီအာဏာပိုင်တွေကလည်းသူတို့ဟယ်လီကော်ပတာတစ်စင်းပြတ်ကျခဲ့တယ်ဆိုတာဝန်ခံပြောဆိုပေမဲ့ရန်သူလက်ချက်ကြောင့်ဟုတ်မဟုတ်ဆိုတာတော့အတိအပြုပြောဆိုခဲ့ခြင်းမရှိပါဘူး။တပုန်နီဟာကစင်ကရဖြစ်နေပြီးတောင်ပိုင်းကိုထွက်ပြေးနေကြတယ်လို့တူရကီစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ပြောတာကိုကိုးကားပြောဆိုနေကြပါတယ်။အီရန်နိုင်ငံထဲကိုဝင်သွားတဲ့တူရကီတပ်ဖွဲ့တွေကပထမဆုံးတေဆုံးခဲ့တဲ့စစ်သားရဲ့ဇာပနာကိုထောင်ထဲချီတဲ့ပြည်သူတွေတက်ရောက်ခဲ့ကြပြီး PKK စန့်ကျင်ရေးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်တူရကီဘက်ကတိုက်ပွဲကြတဲ့သူတွေများပြားလာနေပေမဲ့ဒီစစ်စင်ရေးကိုထောက်ခံသူတွေအားကောင်းနေစေဖြစ်ပါတယ်ဒါပေမဲ့အခုလိုတိုက်ပွဲပြင်းထန်လာနေတာကြောင့်တူရကီအနေနဲ့ဒီကျူးကျော်ဝင်ရောက်မှုကိုအ мян ဆုံးအဆုံးသတ်ဖို့တန်တပန်ရေးအရာဖိအားတွေပုံမပြင်းထန်လာနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကလည်းတူရကီနိုင်ငံရဲ့ဒီစစ်စင်ရေးဟာတူရိုနဲ့လူရင်းကိုရောက်စေတဲ့စစ်စင်ရေးဖြစ်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တူရကီဘက်ကတော့ဒီကျူးကျော်တိုက်ခိုက်မှုကိုဆက်လက်လှုံ့ဆော်သွားဖို့တန်ဋိဌာန်ချထားပုံရပါတယ်။အင်အား3000လောက်ရှိတဲ့ကတ်တပုံတွေဟာကိုပိုင်အုတ်ချိုရေးဒစိဒေတာရရှိထားတဲ့အီရတ်နိုင်ငံတဲကကတ်ဒေတာကိုခြေကုပ်ယူပြီးတူရကီတပ်ဖွဲ့တွေကိုတိုက်ခိုက်နေတာလို့တူရကီစစ်တပ်ကပြောပါတယ်။ PKK တပ်ဖွဲ့တွေဟာကတ်လူမျိုးတွေအများစုနေထိုင်တဲ့အရှေ့တောင်ပိုင်းဒေတာကိုပိုင်အုတ်ချိုရေးရဖို့1984ခုနှစ်ခရဲကတိုက်ပွဲဝင်လာခဲ့တာပါ။တူရကီဝန်ကြီးချုပ်ရေဂျက်တာယစ်အာဒဝန်ကတော့သူအစိုးရအနေနဲ့ဒီစစ်စင်ရေးကိုဆက်လက်လှုံ့ဆော်သွားမယ့်အကြောင်းသူ့ပါတီကိုထောက်ခံသူတွေကိုပြောကြခဲ့ပါတယ
် Birlik ve beraberliğimize kasteden bölücü terör örgütünü toplumdan tecrid
ဒီတောင်ချမ်းသူတွေရဲ့ရန်ကိုကာကွယ်ဖို့အတွက်ကျွန်တော်တို့အားလုံးညီညွတ်ကြမယ်ဒါပေမဲ့ကျွန်တော်တို့ရဲ့မိတ်ဆွေအီရတ်လူမျိုးတွေကိုကျွန်တော်တို့ပြစ်မှတ်ထားတိုက်ခိုက်မှာမဟုတ်ပါဘူးကျွန်တော်တို့ပြစ်မှတ်ထားတာက PKK အကြမ်းဖက်သမားတွေရဲ့ဖြစ်ပါတယ
်ဒါပေမဲ့အီရတ်နိုင်ငံထဲမှာတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာနဲ့အမျှဒီကျူးကျော်တိုက်ခိုက်မှုအ мян ဆုံးအဆုံးသတ်ဖို့အတွက်နိုင်ငံတကာရဲ့ PR တွေတဖြည်းဖြည်းနဲ့များလာမယ်ဆိုတာမစ္စတာအက်ဒဗန်သဘောပေါက်နားလည်ပါတယ်